ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စရပ်မှာနိုင်ငံရေးအချက်အလက်အချီဥတီမသွားအောင်တွေ့ဆုံညှိနှိုင်းဖြေရှင်းဖို့တောင်းဆိုရတာဖြစ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌထောင်ဆန်းစုကြည်ကပြောပါတယ်။လက်ရှိလွှတ်တော်အစည်းအဝေးကျင်းပမှုနောက်ဆုံးနေ့ဒီကနေ့မှာပဲပြည်ထောင်စုလွှတ်တော်နာယကသူရဥွှေမန်းနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌထောင်ဆန်းစုကြည်တို့ပူရဲသတင်းစာရှင်းလင်းပွဲပြုလုပ်တာမှာပြောဆိုခဲ့တာပါ။သတင်းစာရှင်းလင်းပွဲကိုကိုရိုင်းတက်ရောက်သတင်းရယူခဲ့တဲ့ကိုသားညွန့်ဦးကသတင်းပေးပို့ထားပါတယ်ရှင်။
မြန်မာနိုင်ငံရဲ့လက်ရှိဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စရပ်တွေကိုဆောင်ရွက်ကြတဲ့အခါမှာနိုင်ငံရေးအကျပ်တဲပုံစံဖြစ်မလာအောင်လို့အမျှော်မြင်ကြီးကြီးနဲ့တိမ်မွေ့ညင်သာစွာဆောင်ရွက်ကြဖို့ဆိုပြီးတော့သမရဦးသိန်းစင်ကလွှတ်တော်ရဲ့နောက်ဆုံးရက်မှာတိုက်တွန်းပြောဆိုသွားတာပါ။လွှတ်တော်ပြည်သင်းသာရှင်းလင်းပွဲမှာဒီကိစ္စနဲ့ပတ်သက်ပြီးတော့ဒေါက်ဆန်းစုကြည်ကိုမေးမြန်းတော့ဒီအတွက်ကြောင့်မလို့လဲသူတို့အနေနဲ့ဒီတွစ်ဆုံဆွေးနွေးဖြေရှင်းနိုင်မှုအတွက်တောင်းဆိုခဲ့ရတာဖြစ်တယ်လို့ဖြေဆိုသွားပါတယ
်။ဒါကလေလူပြတ်နာတဲ့ဒီဒေသစုရင်းချင်းအားဖြင့်ဖြစ်ရှင်းနိုင်ရဲ့ဆိုတဲ့ဒီလိုသားကိုကန်ဆက်ချက်ဖြစ်တယ်။ဒီအားလုံးကတည်းကဘောဓမစိုးစောနေတာတော့ပေါ့လို့အမျိုးသားပြန်လေးညားစီရေးဆိုတာကဒီဒေသစုရင်းပေါ်မှာပဲအခြေခံ။ဒေသစုရင်းရဲ့ဆွေးနွေးမယ်နဲ့ဒီလိုမှပြန်ပြီးညားစီလို့မရဘူး။မတူညီတဲ့သဘောထားကိုသိလို့မရဘူး။အဲဒါကြောင့်ဒီကျွန်တော်တို့ကဒီနိုင်ငံရေးမှာဘောမကျလာတဲ့ကြည့်တာကြည့်တိုင်းဒီချက်ရင်းဖြစ်သွားတယ်ဖြစ်သွားတယ်လို့ဒါကြောင့်လို့လည်းကျွန်တော်ရေးပြတိုင်းပြဆိုလို့နောက်ဆိုတာအကြက်ပဲမဖြစ်စေဘူးဘာဆိုသူကပြောတဲ့အတိုင်းကိုပဲကြည့်နေပေါ့နော်ဆန္ဒပြမှုတွေပဲဖြစ်ပါတယ်ဒါအတဲ့သဘာဝကြာဒီမိုကရေစီခွင့်အာဏာကြီးစပြီးတော့ပေါ်ပေါက်လာတဲ့အချိန်မှာဆိုလို့ရှိရင်ဒီလူတွေအနေနဲ့ကိုယ်မှရရှိလာတဲ့အခွင့်အရေးတွေကိုတုံးကျင်တာသဘာဝကြာပေါ်လာတဲ့အခက်အခဲမှန်မှန်ကျမတို့ညီနာလို့ဆွေးနွေးပြီးတော့ဖြေရှင်းနေတယ်ကျမတို့နိုင်ငံကိုအကျောင်းဖြစ်တဲ့နောက်ပေါ်မှာကျမတို့လုံးဝရရှိနေတယ်။ကျမတို့အချင်းချင်းကမလိုအပ်တဲ့ဒီဘက်ကလုံးဝဖြစ်နေတယ်။မဖြစ်ဘဲနဲ့လုံနိုင်တယ်လို့ကျမယုံကြည်တယ်။ကျမတို့တို့တော့အပြင်မှာဆိုလို့ရှိရင်ဒီကျမတို့ကတော့ဒီတခန့်ကိုရေးပါတီကဖော်ပြနေတဲ့အဲဒီဆေးဘုံဘုံရှိတယ်နော်။ဆေးဘုံဘုံဘုံမရှိတဲ့ဆိုပေမဲ့ကျမတို့အစီအပြေအောင်လို့တစ်ဖက်နဲ့တစ်ဖက်ချောချုံမှုမဖြစ်အောင်လို့ဆက်ဆံနေမှာ။ဒီနိုင်ငံရဲ့သူတွေကပြည်ပြောင်းလို့နေတယ်။ဒီတော့မလုပ်နိုင်တာအကြောင်းရှိတယ်။နောက်ဆုံးတော့အဆန္ဒ
ဖွဲ့စည်းပုံပြည်စည်းကိစ္စရပ်မှာသမရလွှတ်တော်ကာဝေးဦးစီးချုပ်တို့နဲ့လေးပွင့်ဆိုင်တွေ့ဆုံလို့ရဲဆိုပြီးတော့ဒေါန်ဆန်းစုကြည်ကသမရယုံကိုတင်ပြခဲ့ပါတယ်။ဒါပေမဲ့လည်းအချိန်မကျသေးဘူးဆိုပြီးတော့သမရယုံဘက်ကတုံ့ပြန်ထားပါတယ်။အခုဒီသတင်းစာရှင်းလင်းပွဲအတွက်မှာတော့ပြည်တော်စုလွှတ်တော်နိုင်ကဖြစ်တဲ့သူရဦးရွှေမန်းကတော့သူ့ဘက်ကတော့ဒီလေးပွင့်ဆိုင်တွေ့ဆုံဆွေးနွေးဖို့အတွက်အစဉ်သင့်ရှိပါတယ်လို့ဖြေထားပါတယ်။ပထမကြိမ်လွှတ်တော်ရဲ့ကိုးကြိမ်မြောက်အစည်းအဝေးအပြီးသတ်ဖြစ်တဲ့အခုဒီသတင်းစာရှင်းလင်းပွဲအတွင်းမှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်နဲ့လွှတ်တော်ရဲ့နာယကဖြစ်တဲ့သူရဦးရွှေမန်းတို့ကသတင်းတောက်တွေနဲ့တွေ့ဆုံပြီးတော့အခုလိုမေးမြန်းချက်တွေကိုဖြေကြားသွားတာပါလက်ရှိမြန်မာနိုင်ငံရေးနဲ့ပတ်သက်ပြီးတော့မှတ်ချက်ပေးပြောဆိုတဲ့နေရာမှာတော့လွှတ်တော်နိုင်ငံရေးကိုပို့ပြီးတော့အလေးထားဖို့ဒေါန်ဆန်းစုကြည်ကပြောဆိုသွားပါတယ်အုပ်ချုပ်ရေးမန်းနိုင်ဟာဒီဇိုင်းမမတ်ရှိခဲ့ပေမဲ့လို့လွှတ်တော်နိုင်ငံရေးဟာ၃နှစ်သားအချိန်ပဲရှိသေးတာမဟုတ်လို့လက်ရှိအသွင်ကူးပြောင်းရေးကာလမှာလွှတ်တော်နိုင်ငံရေးကိုပို့ပြီးတော့လေးပီးမြင့်တင်ဖို့လိုရဲဆိုပြီးတော့ဒေါန်ဆန်းစုကြည်ကပြောဆိုသွားပါတယ်။ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စရပ်နဲ့ပတ်သက်လို့တော့ဒီအာဏာရကြက်ခိုင်ရေးပါတီအနေနဲ့တည်ငြိမ်ရေးငြိမ်းချမ်းရေးနဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးဆိုတဲ့မူသုံးချက်ပေါ်မှာခြေခံပြီးတော့ဆောင်ရွက်သွားမှာဖြစ်တယ်လို့ဒီကြက်ခိုင်ရေးပါတီရဲ့လက်ရှိဥက္ကဋ္ဌဖြစ်တဲ့သူရဦးရွှေမန်းကပြောဆိုသွားပါတယ်ခင်ဗျ။